ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကလူကြီးတသိန်းကိုလူမနေတဲ့ကျွန်းတစ်ခုစီကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဆိုဘက်ကစီစဉ်နေတာနဲ့ပတ်သက်ပြီးတော့ကလပ်ဘက်ကဘလို့ကူညီဆောင်ရွက်နိုင်မလဲဆိုတာတွေကိုစုံစမ်းလေ့လာနေကြပါတယ်။ဘင်္ဂလားပင်လယ်အော်ကဘာဆန်ချာကျွန်းဟာမွေးရသည့်အတွင်းဆိုးဝါးတဲ့ရာသီဥတုဒဏ်တွေကိုခံရနေတာကြောင့်နောက်တစ်ခါထပ်ပြီးတော့အဲ့ဒီကျွန်းမှာလူသားချင်းစာနာမှုဆိုင်ရာပြဿနာအစ်တွေထပ်ကြုံရနိုင်တယ်လို့သတိပေးမှုတွေလည်းရှိနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအတွင်းမှာလည်းရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတသန်းလောက်ရှိနေပြီးတော့လူဦးရေတိတ်သီးမှုတွေအဲ့ဒီမှာရှိနေလို့ဘင်္ဂလားဒေ့ရှ်ဆိုအဘက်ကဒုက္ခသည်တွေကိုနေရာရွှေ့ပြောင်းဖို့စီစဉ်နေတာပါဒီဘာဆန်ချာကျွန်းကိုပြောင်းယူရောက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကနေပြီးတော့အချိန်တနာရီလောက်မော်တော်နဲ့တာမို့သင်းမောင်းနဲ့သွားရပါတယ်ကုလသမဂ္ဂရဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ဒီဒုက္ခသည်တွေအဲ့ဒီကျွန်းမှာလုံခြုံစိတ်ချတဲ့အခြေအနေနဲ့ရေရှည်နေထိုင်နိုင်ရေးကိုဘင်္ဂလားဒေ့ရှ်ဆိုအနဲ့တိုင်ပင်ဆွေးနွေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းအဲ့ကျွန်းမှာဒုက္ခသည်တွေပြောင်းရွှေ့နေတိုင်းလာလို့ရှိရင်ကျွန်းလာနိုင်တဲ့ပြဿနာတွေပေါ်မှာကူညီဖြေရှင်းနိုင်မှုခြေနေတွေကိုလည်းကုလသမဂ္ဂဘက်ကလေ့လာတွေ့ချက်မှုတွေရှိနေတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးဒီအထူးကိုယ်စားလှယ်မစ္စယန်ဟီလီကလည်းအဲ့ဒီဘန်ဆန်ချာကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းရေးခက်မြမြန်ဖြစ်အောင်စီစဉ်နေတာကအချက်တဲအစ်တစ်ခုဖြစ်ပွားလာနေတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကသတိပေးထားတာရှိပါတယ်ရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံနဲ့ထွက်ပြေးလာကြသူတွေဖြစ်ပြီးတော့မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပါဘူး